ဂရိနိုင်ငံမက်ဆီဒိုနီးယားနဲ့နေဂျာအီရိုမီနီကျေးရွာကဒုက္ခသည်စခန်းမှာလက်လုတ်တဲတွေနဲ့ဖြစ်တယ်လို့နေနေတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေကိုတင်းလာနေမှာဂရိအာဏာပိုင်တွေကစတင်ရွှေ့ပြောင်းနေပါပြီ VOA သတင်းတော့ Henry Richwell သတင်းပေးပို့ထားတာကိုမနန္ဒာချမ်းကပြောပြမှာပါရှင
်ဂရိနိုင်ငံအီရိုမီနီကျေးရွာဒုက္ခသည်စခန်းကဒုက္ခသည်8500ထဲမှာစခန်းရောက်မှာမွေးတဲ့ကလေးတွေလည်းဒါဇင်နဲ့ချီရှိနေပါတယ်ဥရောပအနောက်ပိုင်းမှာကလေးတွေကိုကြီးပြင်းတဲ့အထိစောင့်ရှောက်မယ်လို့မိဘတွေမျှော်လင့်ခဲ့ကြတာပါသူတို့အခုတော့နောက်ပြန်လှည့်နေရပါပြီဂရိနိုင်ငံကိုပြန်သွားနေရပါပြီစီးရီးယားဒုက္ခသည်တယောက်ဖြစ်တဲ့အေလီယာမိုဟာမက်ကအခုလိုပြောပါတယ
်အနာဘဖကရ်အန်နဟူအဒါမစတက်ဘယ်လအန်နို
ကျမကလေးရဲ့အနာဂတ်ပျောက်ဆုံးသွားပါပြီကျမတို့အခုဖြတ်သန်းနေကြရတဲ့ဒီအနေထားမျိုးမှာအနာဂတ်ရှိတယ်လို့မယုံကြည်ပါဘူးဒီလိုအခြေအနေမျိုးမှာကျမရဲ့ကလေးကြီးပြင်းရတဲ့အတွက်အကြီးကျယ်ကိုစိတ်ပြည့်မိပါတယ်။ကလေးရဲ့စိတ်ပိုင်းရုပ်ပိုင်းရောကျမတို့ရဲ့စိတ်ပိုင်းရုပ်ပိုင်းရောအကြီးကျယ်ထိခိုက်ရပါတယ်လို့သူကပြောသွားတာဖြစ်ပါတယ်။မက်ဆီဒိုနီးယားကနေသားတွေကိုမတ်လကလေးကပိတ်ထားခဲ့တာပါ။ဒါပေမဲ့ဒုက္ခသည်တွေကတနည်းရှစ်ခီးဆက်လို့ရအောင်မယ်လို့မျှော်လင့်ထားခဲ့ကြတာဖြစ်ပါတယ်။အီဒိုမီနီဒုက္ခသည်စခန်းဟာဒုက္ခသည်တွေရဲ့အကျက်အတဲစိတ်ပြည့်စရာအကောင်းဆုံးအခြေအနေကိုတင်ကြတာပြုပြောရမယ်နေရာတစ်ခုဖြစ်နေပြီဆိုပြီးအကူအညီပေးရေးအဖွဲ့ဝင်တဦးဖြစ်တဲ့ Dan Stewart ကပြောပါတယ
် They worry that they might be forgotten that the attention might dissipate and it's really
ဒီအခြေအနေကိုဘယ်သူမှမသိကြတော့ဘူးဆိုပြီးဒုက္ခသည်တွေကစိုးရိမ်နေပါတယ်ဒါကြောင့်လည်းတနေရာထဲမှာမရှိပဲပြန့်ကျဲနေပါတယ်အခုလူတွေကိုပြောင်းရွှေ့တာမျိုးကျွန်တော်တို့လက်မခံပါဘူးဂရိမာရောက်နေတဲ့သူတွေကိုသူတို့လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့တိတ်ကိုအရေးကြီးပါတယ်သူတို့ခေလွန်ခွင့်တောင်းတာကိုကြားနာစစ်ဆေးပေးရပါလိမ့်မယ်
ဂရိနိုင်ငံကတော့ဒုက္ခသည်တွေကိုပြောင်းရွှေ့တဲ့အခါအကြမ်းဖက်တဲ့နီလန်းတွေကိုမသုံးပါဘူးဆိုပြီးတခြားလုံးပြောနေတာဖြစ်ပါတယ်။အာဏာပိုင်တွေကစခန်းကိုရှင်ပြီးလမ်းတွေပြန်ဖွင့်ခြင်းနေတယ်လို့ဥရောပနဲ့ယထာလန်ပြန်ဖွင့်ဖို့လည်းလိုလားနေကြပါတယ်။ဂရိယထာလန်ကုမ္ပဏီဝန်ထမ်းတအုပ်ဖြစ်တဲ့အနာစတာဆီယော့ဆဖာခီဒစ်ကအခုလိုပြောပါတယ
်။ Message is mia ire me kemsi. O kozum svergi bonus.
ဂရိကသူတို့ပါသူတို့ထွက်သွားနေကြတာပါ။ဘယ်သူမှနှင်ထုတ်တာမဟုတ်ပါဘူး။ကြံနေတဲ့သူတွေကမီထာလန်ကိုရှင်းဖို့ဘီကစခန်းကိုရှင်းဖို့ကြံနေတာပ
ါမြောက်ပိုင်းဒီဆာလိုနီးကီမြို့ဝင်းကျင်မှာစောက်ထားတဲ့စခန်းသစ်တွေစီကိုဒုက္ခသည်တွေပြောင်းရွှေ့နေတာပါဒါပေမဲ့ဒီလိုပြောင်းရွှေ့တာကရေရှည်ခတ်မဲ့အဖြစ်မဟုတ်ဘူးလို့အကူအညီပေးရေးအဖွဲ့ဝင်တွေကပြောပါတယ်ကယ်ဆယ်ရေးဝန်ထမ်းတဦးဖြစ်တဲ့ Dan Stewart ကအခုလိုဆိုပါတယ
် Only a very small fraction of the number of people that the EU has pledged to resettle
ဂရိနဲ့အီတလီကနေပြောင်းရွှေ့အခြေချတာကိုလက်ခံဖို့အတွက်အုတ်စုတကယ်နည်းနည်းလေးကိုပဲဥရောပဘက်ကဂရိပေးထားတာပါတကယ်လည်းနည်းနည်းပဲရွှေ့နိုင်ပါသေးတယ်ဒီတဲ့ပို့ပြီးလုပ်ပေးဖို့အရေးကြီးပါတယ
်အခုထိတော့ရွှေပြောင်းအခြေချသူတော်တော်များများအနောက်ဥရောပကိုအရောက်သွားရေးမျှော်လင့်ချက်ကိုလက်မလျှော့ကြသေးပါဘူးဆီးရီးယားဒုက္ခသည်တယောက်ဖြစ်တဲ့မာဇန်အယ်ဒါဟန်ကတော့ဒီမှာ3လနေပြီးနောက်တစ်ဆင့်ဆာဗီးယားကိုတရားမဝင်တဲ့လမ်းကြောင်းကနေသွားမယ်လို့ဆိုပါတယ်ဆာဗီးယားနိုင်ငံဘဲဂရိတ်မြို့ကိုဒုက္ခသည်200လောက်နေစဉ်ရောက်နေပါတယ်။အများစုကဘူလ်ဂေးရီးယားနိုင်ငံကနေတဆင့်ရောက်လာတာဖြစ်ပါတယ်။လူမောင်ခိုကူးသူတွေရဲ့လက်ထဲရောက်ချင်ရောက်ပါစေဆိုပြီးစွန့်စွန့်ဆက်ဆက်ခီးဆက်နေသူတွေလောက်ပဲအနောက်ဥရောပကိုသွားနိုင်မဲ့လမ်းပေါ်မှာဆက်ပြီးတော့ရှိနေတာဖြစ်ပါတယ်ရှင်။